တော်ရရှိမြခင်ဗျာမင်းပင်ကောင်းလေးရဲ့မင်းမြောင်ဖြဲ့ဤဆိုတဲ့ဆိုယူစကားအတိုင်းရှင်မြင်တွေနိုင်ငံကောင်းဆောင်တွေအတွက်အထူးဆင်ခြင်နှလုံးသွင်းစေမဲ့သတိတရားရရှိစေမဲ့အချက်တွေကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီး7အခန်းငယ်16ကနေအခန်းကြီး73အခန်းငယ်7အထိမှတွေ့ရမှာဖြစ်ပါတယ်ဖျားရှင်ခံထားတော်မူတာကြောင့်ရှင်ပြင်ဖြစ်ကြရတဲ့သူတွေနိုင်ငံကောင်းဆောင်ဖြစ်ကြရတဲ့သူတွေဟာဖျားရှင်ပြုတော်မူရင်ချက်ချင်းတမဟုတ်ချင်းအနိစ္စရောက်နိုင်တဲ့ထိတ်လန့်ပွဲရာဖြစ်ရတခုကိုလည်းတွေ့ရမှာဖြစ်ပါတယ်ယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်ယုံကြည်ကြတဲ့သူတွေကိုသဲကြီးမဲကြီးလိုက်လံတပ်ဖြတ်ခဲ့တဲ့ရှောလူဆိုသူဟာအခုအခါမှာတော့ပေါလုဆိုတဲ့အမည်သက်နဲ့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတရားဒေသနာတော်မြတ်ကိုဟောကြားနေုံမျှမကတန်ရှင်းသောဝိညာဉ်တော်ဖျားရဲ့တကူတော်ကိုအံ့ဩပွေရာလက်ခံရရှိခဲ့တဲ့အကြောင်းတမန်တော်ဝိတ္ထုအခန်းကြီး7အခန်းငယ်16ကနေအခန်းကြီး73အခန်းငယ်7အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းဖော်ပြမှာဖြစ်ပါတယ
်ကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာမှာဖျားသခင်စီကိုယုံကြည်ခြင်းအင်အားပြင်းထန်စွာနဲ့ယေရုရှလင်မြို့တော်ကခရစ်ယာန်တွေပေတရုတယောက်လွတ်မြောက်ဖို့အရေးအတွက်စုတွေဝိုင်းပြီးတောင်းကြတယ်ဖျားသခင်ကလည်းသူတို့တောင်းစုပြုတဲ့အတိုင်းပဲသူတို့ရဲ့ဆန္ဒနဲ့အညီထောင်ထဲမှာတန်ကြိုးနဲ့ခတ်စစ်သားတွေနဲ့အတင်းအကျပ်စောင့်ကြပ်ထားပြီးတော့တတ်ဖို့ရာပင်နှင်းရာထားခြင်းခံရသူပေတရုကိုကောင်းငင်တမန်ကိုဆေလွတ်ပြီးတော့လွတ်မြောက်ခွင့်ပေးလိုက်တယ်အဲ့ဒါနဲ့ပေတရုဟာလွတ်မြောက်လာပြီးတဲ့နောက်သူတို့စီကိုလာပြီးတကားခောက်ပြန်တဲ့အချိန်သူတို့ကဒါပေတရုတော့မဖြစ်နိုင်ဘူးပေတရုသေသွားလို့ပရဲပဲဖြစ်မယ်ဆိုပြီးတော့မယုံကြည်ပြန်ဘူးဆိုတဲ့အကြောင်းတွေကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီတနည်းအားဖြင့်ကတော့စုသာတောင်းနေရမယ်ကြပြန်တော့လည်းမယုံကြည်ဘူးဆိုတဲ့ရေစရာလူသဘာဝအကြောင်းကလေးဆိုပြီးတော့ကျွန်တော်ကဟာသနှောပြီးပြောပြခဲ့ပါတယ်အဲ့ဒါဟာအခုသူတို့ကြီးပဲမဟုတ်ဘူးခရစ်တော်မပေါ်ခင်တုန်းကလေဇာခရီးဆိုတဲ့ဗတ္တိဇံဆရာယောဟန်ရဲ့ဖခင်ကြီးတုန်းကလေအဲ့ဒီအတိုင်းဖြစ်ခဲ့ဘူးသေးတယ်လင်ရောမရရောအိုတဲ့အထိသားလေးသမီးလေးတယောက်မှမရဘူးလေအဲ့ဒီတော့သားကလေးတယောက်လောက်ကျွန်တော်တို့ကိုပေးပါခင်ဗျာဆိုပြီးတော့လိုချင်လွန်းလို့ကုန်ယုံပြီးတော့ဆူတောင်းခဲ့ကြတော့ဖျားသခင်ကနောက်ဆုံးမှာမင်းတို့အတွက်သားကလေးပေးမယ်ဆိုပြီးတော့အဲ့ဒီအတိုင်းပဲဇာခရီးကိုဗိမ္မာန်တော်မှာရစ်ပူဇော်နေတဲ့အချိန်မှာအဖြေလဲပေးလိုက်ကြရောသူ့ဆူတောင်းကိုတောင်မှသူသတိမရတော့ပဲနဲ့ဗျာသားလေးရမယ်ဆိုတာဖြစ်မှာဖြစ်နိုင်ပါမလားခင်ဗျာဆိုပြီးတော့ဖျားသခင်ကိုပြန်ပြီးတော့မယုံကြည်ခြင်းသဘောမျိုးပြန်ပြီးတော့ပြောခဲ့တယ်ယုံကြည်ခြင်းနဲ့ဆူတောင်းခဲ့တယ်ဆိုရက်ကိုယ့်ရဲ့ဆူတောင်းသံကိုတောင်မှကိုမေ့ပြီးတော့ယုံကြည်ခြင်းပျောက်လို့တန်တရားတွေရောက်လာခဲ့တယ်ဆိုတာကျွန်တော်တို့တွေ့ခဲ့ရပါတယ်အဲ့ဒါနဲ့ပဲအဲ့ဒီဇာခရီကိုလေဖျားသခင်ဟာယုံကြည်ခြင်းမင်းစံချင်းယော့သွားအောင်ကွာဆိုပြီးတော့ဖားမွေးဖွားပြီးတဲ့အချိန်အထိလုံးဝအသွားအောင်လို့အပြစ်ဒဏ်ယာယီချမှတ်ခဲ့တယ်ဆိုတာလေကျွန်တော်တို့မေ့ကြအောင်မယ်မထင်ပါဘူးအခုယေရုရှလင်ကယုံကြည်သူတွေလည်းပဲအဲ့ဒီဇာခရီနဲ့ဘာမှမထူဘူးဒီအတိုင်းပဲပေါ့သူတို့ရှေ့မှာတဲ့ခေါင်းဆောင်ပိုင်းကတထေဖန်တို့ယာကုပ်တို့အသက်ခံခဲ့ရတာကိုသူတို့တွေ့ခဲ့ရပြီးပြီအခုပေတရုကြီးကိုလည်းထောင်ထဲမှာထည့်ထားတယ်တန်ကြိုးတွေနဲ့ခြီးပြီးတော့စစ်သားတွေလည်းအယောက်20နီးပါးလောက်ဝိုင်းဝိုင်းနဲ့ချထားတယ်ဆိုတော့လူအရှင်လက်လက်ထွက်တာတော့မဖြစ်နိုင်ဘူးအသေးရွက်ထွက်လို့သူ့ရဲ့တရေကြီးကလာပြီးတော့ခြောက်တာပဲဖြစ်ရမယ်ဆိုပြီးတော့တွေးကြတယ်တဲ့ရောင်တောင်ပေါင်တောင်နဲ့အထိတ်တလန့်ဖြစ်ကြတယ်တဲ့ဘလောက်ရည်ဖို့ကောင်းတယ်လေဥပေတရူကြီးဥပေတရူကြီးပြန်လာပြီဆိုပြီးတော့ဝန်သားအားရနဲ့ပြန်လာပြောတဲ့ယောဒီဆိုတဲ့ကလေးမကလေးကိုတောင်မှသူတို့ကဟဲ့ကောင်မလေးနေယူနေလားဆိုပြီးတော့ဝိုင်းပြီးတော့ကျင့်ကြမောင်းကြသေးတယ်ဆိုပဲအဲ့ဒါကိုကျွန်တော်တို့ကြားနာခဲ့ရပြီပါပြီယုံကြည်ခြင်းရှိသည်ယောင်ယောင်နဲ့မယုံကြည်တတ်သောလူသားတို့ရဲ့ဖြစ်ပုံများကတော့အဲ့ဒီလောက်အထိရုပ်ပြက်ဆင်းပြက်ပါပဲအခုတမန်တော်ဝတ္ထုအခန်းကြီး7အငယ်16ကနေ18ကိုဆက်လက်ပြီးတော့နားဆင်ကြည့်ကြပါအောင်စို့ပေတရုသည်ခောက်၍နေသောတကားကိုဖွင့်ကြ၍သူ့ကိုမြင်သဖြင့်အလွန်တရာအံ့ဩကြ၏ပေတရုသည်လည်းထိုသူတို့ကိုတိတ်ဆိတ်စွာနေစေခြင်းကမိမိလက်နှင့်အမှတ်ပေး၍မိမိကိုထောင်ထဲမှဘုရားသခင်နှုတ်တော်မူသောအကြောင်းအရာကိုဖော်ပြပြီးမှသင်တို့သွား၍ယာကုပ်နှင့်ညီအကိုတို့အားဤအကြောင်းများကိုပြန်ကြားကြလော့ဟုဆိုပြီးလျှင်ထွက်၍အခြားတစ်ပါးသို့သွားလေ၏။ဖျားသခင်ကိုပေတရုလွတ်မြောက်အောင်ဆောင်ကျင်းပေးပါဆိုတဲ့ပရိသတ်နော်။တရေအောင်းမိပြီးတော့ထွက်မပြေးတာတောင်တော်သေးတယ်။ဘလောက်ကြည့်ဖြစ်တယ်လဲဆိုရင်ဒီကျမ်းမှာပါတဲ့အတိုင်းပေတရုကိုမြင်တဲ့အလွန်တရာအံ့ဩလို့မကုန်ဘူးတဲ့။သွေးလေခြောက်ခြားနေတဲ့သဘောပါတယ်။ပြီးတော့ပေတရုကိုစေ့စေ့ကြည့်ပြီးကလပိုက်များကြားဝင်ခိုက်တယ်လို့တယောက်တစ်ပေါက်တည်းဝိုင်းပြီးတော့မေးကြမြန်းကြမလို့လှုပ်တယ်ပေတရုကအဲ့ဒီအချိန်မှာရှူ တို့တို့ပြောကြဆိုပြီးတော့တာယူရတယ်ပြီးတော့မှသူ့ဖြစ်အကြောင်းတွေအကုန်အစင်ကိုပြန်ပြောပြတယ်ယာကုပ်နဲ့ညီအကိုတွေစီကိုမင်းတို့သွားပြီးတော့သတင်းပို့ကြဆိုပြီးတော့လေမှားတယ်လေဒီယာကုပ်ဆိုတာကအသက်ခံလိုက်ရတဲ့ယာကုပ်ကိုပြောတာမဟုတ်ပါဘူးနော်ယာကုပ်တွေအများကြီးရှိတဲ့ထဲကအခြားခရိယန်ခေါင်းဆောင်ဘိုင်းကယာကုပ်တူဦးပဲပေါ့အဲ့ဒီလိုသတင်းပို့ခိုင်းပြီးတော့မှအခြားတစ်ပါးသောအရက်တို့ထွက်သွားလိမ့်ဤတဲ့ဒါဘာအတိတ်ပဲကိုဆောင်းတယ်လေသူတိမ့်ရှောင်ထွက်ပြေးသွားတယ်ဆိုတဲ့အချက်ပဲဖျားသခင်ကထောင်ထဲကထုတ်ပေးပြီးပြီအသက်ဘေးကလည်းလွတ်မြောက်စေပြီးကြံတဲ့အပိုင်းမှာတော့ကိုယ်အုံနှောင်းနဲ့ကိုစဉ်းစားပြီးတော့ကိုယ်လှုပ်သင့်လှုပ်ထိုက်တာကိုလှုပ်ရကြလိမ့်မယ်လှုပ်ရလိမ့်မယ်ဒါကိုပေတရုနားလည်ပါတယ်သူ့ကိုကောင်းငင်တမန်ဟာစိတ်ချရတဲ့တန်တကားကြီးအပြင်အထိပို့ပြီးပြီးပြီးမဟုတ်ဘူးလားအဲ့လိုပို့ပြီးပြီးတဲ့နောက်မှာမှကွယ်ပြောက်သွားခဲ့ရတယ်လို့ကြံရဆိုတယ်လीဒါဟာမင်းကိုယ်ကိုမင်းဆက်ပြီးတော့လုံကြုံအောင်ကြည့်ကြက်လှုပ်ပြီးတော့ဆိုတဲ့သဘောမျိုးကောင်းငင်တမန်ဟာမှားထားခဲ့တဲ့သဘောကျွန်တော်မကြာခဏပြောခဲ့သလိုဖျားသခင်ဟာဆန်စပါးနဲ့ဂျုံတွေကိုကျွန်တော်လူသားတွေအတွက်ချထားပေးတယ်။ဒါပေမဲ့မုံကြတော့ကိုယ့်အကူကျွန်တော်လှုပ်ရှားကြရလိမ့်မယ်။ငပြောကန်ကြီးတွေချထားပေးမယ်။အခွန်တော့နှွာစားဖို့ကကျွန်တော်ရဲ့တာဝန်မဟုတ်ဘူးလား။ဖျားသခင်ကအဲ့ဒီလိုငပြောကန်ကိုငပြောသီးအုပ်တာရောအခွန်နှွာကျွေးတာရောမလုပ်ဘူး။ကျွန်တော်လူသားမှလည်းလူသားနဲ့ပတ်သက်တဲ့တာဝန်အသီးသီးအသက်ကရှိပါတယ်။အငယ်၈မိုးလင်းသောအခါစစ်သူရဲတို့သည်ပေတရု၌အဘဲသို့ဖြစ်သည်ဟုယုံရင်ခတ်မြဖြစ်ကြ၏အဲ့ဒီမနဲ့စောစောပိုင်းကြတော့သူတို့ညှက်ဘူးညှက်ပိတ်ပိတ်ထားတဲ့ကြားထဲမှာပဲညကတခေါ်ကောအိပ်ပျော်နေတဲ့ပေတရုကိုစစ်သားတွေကနှိုးမယ်ဆိုပြီးတော့တွတ်ကြည့်ကြတော့ပေတရုမရှိတော့ဘူးတဲ့ကြိုးပဲတွေ့ရတော့တယ်အဲ့ဒီမှာလည်းတန်ချောင်းတွေပြေးခောက်ပြီးတော့ဝိုင်းရှာလိုက်ကြတာတောင်းတောက်နေတာပဲတဲ့စာရေးဆရာကြီးရှင်လုကာဟာအရေးသိကောင်းပါတယ်ယုံရင်ခတ်မြဆိုပြီးတော့ဒီထဲမှာသူသုံးထားပါတယ်တခြားတက်တွေကိုပါအကူအညီတောင်းပြီးတော့တအိမ်တက်ဆင်းသူတို့ရှာကြမယ်မသင်ကားတဲ့လူတွေကိုနရင်ပရင်ရိုက်ပြီးတော့မင်းတို့တွေ့လိုက်တယ်မဟုတ်လားဘာလာညာလာမေးမှာပေါ့အဲ့ဒီသဘောမျိုးကိုရှင်လုကာကဆိုလိုတာပြီးတော့ဘဲဘက်ထွက်သွားတယ်လေမညာနဲ့နော်သေသွားမယ်ဘာမှတလဲစတဲ့ဖြင့်ရိုက်နဲ့စစ်လို့ဆေးလို့မစီမဆိုင်တွားကြိုးတဲ့လူတို့နဖူးကနေသုံးဖူးဖြစ်သွားတဲ့လူတို့အဲ့ဒီလူတွေဖြစ်ကုန်ရမယ်လို့အောက်မေ့မိပါတယ်ယုံရင်ဆန်ခတ်ဖြစ်တယ်လို့ဆိုထားတယ်ဆိုတော့အတိုင်းအဆမရှိကြံ့ညံတန်တန်နေဖြစ်ကုန်တာပေါ့ယုံရင်ဆန်ခတ်ဖြစ်တာကလည်းတခြားတော့မဟုတ်ဘူးအာနာယုဘရင်ဟေရုကြောင့်ပဲသူ့အဖိုးတုန်းကလည်းခရစ်တော်မွေးကင်းစအချိန်ကလေးမှာအစဖြောက်ခိုင်းခဲ့တယ်လीပြီးတော့ပို့ပြီးတော့စိတ်ချလက်ချရှိအောင်နှစ်နှစ်အောက်တွေအကုန်ကပ်ပြေးဆိုလို့ခရစ်တော်ကိုမိဘတို့ဟာအီဂျစ်နယ်ထဲအထိခေါ်သွားပြီးတော့တင်းရှောင်ထွက်ပြေးခဲ့ရတာကိုမှတ်မိကြသေးတယ်မဟုတ်ဘူးလားအဲ့ဒီလောက်ကြောက်စရာကောင်းတဲ့ဘရင်ရဲ့အမိန့်နဲ့ဖန်ထားရတဲ့ရန်သူကြီးတယောက်လုံးစုပ်စမြုပ်စပျောက်သွားတော့ဒီစစ်သားတွေအကုန်လုံးလန့်ဖြန့်ကုန်ရတာသဘာဝပဲပေါ့သူတို့ခေါင်းမော်တာဝန်တွေအကုန်ပုံကြကုန်ပြီလေတမန်တော်ဝတ္ထုအခန်းကြီး7အငယ်19ဟေရုမင်းသည်ပေတရုကိုရှာ၍မတွေ့သည်ရှိတော်စောင့်ရှောက်သောသူတို့ကိုစစ်ကြောပြီးမှတတ်မြည်အကြောင်းစီရင်လေ၏ကဲပြောလို့မှမပြီးသေးဘူးကြားကြပြီမဟုတ်ဘူးလားအဆောင်နေတယောက်ချင်းခေါ်ပြီးတော့စစ်တယ်မင်းကဘာလုပ်နေသလဲမင်းကဒါလေးတောင်မသိဘူးလားမင်းကျတော့အိတ်ငိုင်နေတယ်မဟုတ်လားစသဖြင့်ပေါ့ပြီးတော့မှအဲ့ဒီအဆောင်နေအကုန်လုံးကိုတာဝန်ပေါ့လျော်တဲ့အကောင့်နေဖတ်ပြေးဆိုပြီးတော့စီရင်ပြစ်တယ်ဘလောက်အထိမိုက်ကန်းရန်ကားတယ်ဆိုတာဟာအဲ့ဒါသာကြည့်ပြီးတော့ဟေရုသေပြီဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြလိုပါတယ်တမန်တော်ဝတ္ထုအခန်းကြီး7အငယ်20ထို့နောက်ဟေရုမင်းသည်ယူဒပြည်မှကဲသရီမြို့သို့သွား၍နေပြီးရှိတော်တုရုမြို့သားနှင့်ဇီးဒုံမြို့သားတို့ကိုအမျက်ထွက်လေ၏ထိုသူတို့သည်တညီတညွတ်ထိလာကြ၍ပလတ်တုအမည်ရှိသောအတွင်းဝန်ကိုဖြောင်းပြပြီးမှအမျက်တော်ပြည်မီအကြောင်းတောင်းပန်ကြ၏အကြောင်းမူကားသူတို့ပြည်သည်ပြည်တော်ကိုမှီ၍ကျွေးမွေးခြင်းကိုခံရ၏ဘလောက်အထိဇယိုက်ကျမ်းတဲ့ပုံကိုဖော်ပြထားသလဲကြွက်မနိုင်ကြည်မိရှုလုတ်တယ်ကဲသရီဆိုတဲ့အဲ့ဒီခက်ကယောမဘယင်ကံအနာယူလေးရှိတဲ့ပင်လေကန်းဆက်မြို့တော်ကိုရောက်တာတောင်မှဒေါသကမပြောက်ဘူးရှူရှာရှူရှာနေလေအဲ့ဒီကဲသရီနားကတူတူတို့ဇီးဒုံတို့ကမြို့တွေကိုလှမ်းပြီးတော့ကျိန်းနေမင်းတို့ကောင်တွေလည်းအတူတူပဲတဲ့ဘာအတူတူလဲခမညာဆိုတော့လေမသိဘူးလေငါစိတ်ဆိုးလို့ပါဇက်ထဲရှိတာကောက်ပြောတာပဲလို့ဖြစ်မှာပေါ့အမှန်တော့ပေတရုလွတ်တာသူ့အဆက်ကွဲတယ်မဟုတ်ဘူးလားဒီလိုလွတ်မြောက်ခြင်းဆိုတာဟာဘုရားသခင်ရဲ့တကူတော်မှန်ရှင်းနေပြီမြဲသူ့လက်မခံနိုင်ဘူးစစ်သားတွေကိုပဲအပြစ်ပုံချပြီးတော့သေမိန်စီရင်ခဲ့တဲ့ဘရင်ယူဘယ်လို့လုပ်ပြီးတော့ပြုတ်ပြင်ပြောင်းလဲလို့ရမှာလဲဘုရားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်နဲ့ဒီလိုနှလုံးသားမျိုးနဲ့ဟာဘယ်လို့လုပ်ပြီးထိုက်တန်မှာတော့သူကိုယ်တိုင်ကနှလုံးသားခိုင်မာတဲ့အတွက်ကြောင့်မထိုက်တန်ဘူးလို့ကျွန်တော်ဆိုလိုတာပါ။သမိုင်းမှာအဲ့ဒီလိုပဲနှလုံးသားခိုင်မာတဲ့လူတွေရှိခဲ့တယ်။သို့ပေမဲ့ဖျားသခင်ကိုအမှန်တကယ်လိုလားတောင့်တတဲ့စိတ်နဲ့ရှာပြန်တဲ့အခါကျတော့လေဒီလူတွေဟာဘဝအလင်းကို ရှင်းရှင်းကြီးမြင်သွားခဲ့ကြပါတယ်။ဒါပေမဲ့ဟေရုအဲ့ဒီအချိန်မှာမပါပါဘူး။အဲ့ဒီအချိန်မှာယူရမြောက်ဖက်ခြံဂါလိလဲဘက်မှာအာနာရှင်ဖြစ်နေတဲ့ဒီဟေရုမင်းကိုတူရူတို့ဇီးတုံတို့ကလူတွေကလည်းကြောက်ရတယ်။စီးပွားရေးအရာသူတို့ကဟေရုကိုအများကြီးအားကိုးရတယ်နဲ့တူပါတယ်။တော်ကြာကန်ထရိုက်စာချုပ်တွေလက်မှတ်ထိုးမပေးမှဖြင့်ငါတို့စီးပွားရေးတွေချိကြိုက်ကုန်မအောင်မယ်လေဆိုပြီးတော့ဝိုင်းပြီးတော့ဒီဟေရုဘုရင်ကြီးကိုချော့ကြရတယ်ဖော်လံဖားကြရတယ်ဆိုရင်လည်းရပါလိမ့်မယ်တနည်းအားဖြင့်တော့အာနာရှင်ဒီဘုရင်ယူကိုဝိုင်းပြီးတော့မြှောက်ပင့်ပေါင်းကြရတယ်သဘောကျွန်တော်ကတော့ဒါဒီနေရာမှာခစ်မိတဲ့ဝေါ်ဟာရအဖြစ်ဖော်လံဖားတယ်လို့ပဲကျွန်တော်ကသုံးလိုက်ချင်းပါအငယ်27ဟေရုမင်းဒီလေချင်းချက်သောနေ့၌မင်းမြောက်တစားကိုဝတ်ဆင်၍ပလင်တော်ပေါ်မှာထိုင်လျက်သူတို့အားမိန့်တော်မူ၏သမိုင်းအရာဆိုရင်အင်မတန်ကြီးထူတဲ့ဘရင်အလှအပအဆောင်အယောင်အင်မတန်ကြိုက်တဲ့ဘရင်ပေါ့အဲ့ဒါနဲ့ညီလာခံစေဆိုပြီးတော့နောက်တနေ့သတ်မှတ်ပြီးတော့အဲ့ဒီနေ့ကျတော့ကြော့နေအောင်သူ့ကိုယ်သူဝတ်စားထားတယ်ရေမွေးတွေဘာတွေလဲတကုံဆော့ပြီးတော့သူ့ကိုယ်သူဘရင်ကြီးဆိုတဲ့ဂိုက်နဲ့ယာစပလင်ပေါ်ကနေလက်သုံးတော်ဓာကြီးတဝင်းဝင်းနဲ့မိန့်တော်မူ၏တဲ့သူကအပြောလဲတော်တော်ကောင်းတယ်လို့မှတ်တမ်းနေရဆိုပါတယ်တနည်းအားဖြင့်တော့လူလဲနိုင်ငံရေးသမားဖြစ်လိမ့်မယ်ယောမကိုနင့်ကန်ပြီးတော့မြှောက်ပင်ပေးပြီးတော့ပြေလေအောင်ပေါင်းပြီးတော့တိုင်းပြည်ကိုတော့ပြန်ပြီးဖိနှိပ်တယ်လူဘိန်းကြိုက်တွေရှောက်လုပြီးတော့ကြီးပွားနေတဲ့အာဏာရှင်ကြီးပဲပေါ့အဲ့ဒီတော့သူမိန်တာတွေဟာမဟုတ်တန်တရားတွေဖြစ်ဖို့များတယ်ဆိုတာရှင်းနေပါတယ်ဒါပေမဲ့ဒီအဖန်တွေကိုတခြားအဖန်တွေကဖုံလွှမ်းနေတာကို तू မသိပါဘူးအငယ်22လူများတို့ကဤအဖန်သည်လူဤအဖန်မဟုတ်ဘုရားသခင်အဖန်ဖြစ်သည်ဟုကြွေးကြော်ကြသည်ရှိတော့ကြားရတဲ့အတိုင်းပဲနော်ဘယ်လိုလုပ်ပြီးတော့ဒီဘရင်မျိုးစီကနေဘုရားသခင်အဖန်ထွက်နိုင်မှာတော့အကယ်၍လူတွေကသူ့အဖန်နဲ့ပဲဖျားသခင်အဖန်ကိုကြားရတာဖြစ်ရင်လေလူရုပ်မှာပါဇက်ကအတုလုတဲ့အဖန်ဖြစ်ရမယ်။ဓမ္မမဟုတ်ရင်လေဖျားသခင်ကိုယ်တိုင်ကသူ့ကိုတကိုးပြပြီးတော့ဆုံးမမလို့တမင်လုတာဖြစ်ရလိမ့်မယ်။သူကပါဇက်လှုပ်ရုံလှုပ်တယ်။ကြားတဲ့လူတွေကတော့ဒါဟာဖျားသခင်အဖန်ဖြစ်မယ်ဆိုပြီးတော့ကြွေးကြော်ကြတယ်လေ။အငယ်23ထိုမင်းကြီးသည်ဖျားသခင်၏ဂုံအသရေတော်ကိုမထောက်ထားသောကြောင့်ထိုခဏချင်းတွင်ထာဝရဖျား၏ကောင်းငင်တမန်တော်သည်ဒဏ်ခတ်၍ကိုယ်တွင်း၌ပိုများကြိုက်သဖြင့်အနိစ္စရောက်လေ၏စကကြီးစကကြေတွေပြောတာလဲပါလိမ့်မယ်ကဲတင်ရှင်သခင်ခရစ်တော်ကိုစော်ကားမော်ကားလုတာတွေလဲပါကောင်းပါလိမ့်မယ်ပါမှာပါကျွန်တော်ထင်တာကတော့မဖြစ်လို့ဆိုကဲတင်ရှင်ကိုမုန်းလို့ပဲပေတရုကိုအသေးသက်ဖို့ကြံခဲ့တာမဟုတ်ဘူးလားယာကုပ်ဆိုရင်လဲသူ့အမိန့်နဲ့ပဲဓာတ်နဲ့ကွပ်မြေချင်းခံလိုက်ရပြီလေငါမတပါအချားမရှိဆိုတဲ့ဝေါ်ဟာရနေလေအဲ့ဒီဒီတူတူတို့ဇီးလုံးသားတွေလို့ရှေ့မှာကြွားလေးဝါလိမ့်မယ်အဲ့ဒီမှာချက်ချင်းလက်ငင်းဆိုးတယ်လို့ကောင်းငင်တမန်ကဒဏ်ခတ်ပစ်လိုက်တာလေပလင်တော်ပေါ်မှာနေဆန့်ငင်ဆန့်ငင်နဲ့နိုင်ဝါဆံမာလေရောတယ်အဲ့ဒီလိုလူရန်ကအာနာရှင်ကြီးအကြောင်းကိုကျွန်တော်ကစဉ်းစားတော့ဖျားသခင်ကသူ့ရဲ့ဘုန်းတော်ကိုရွဲ့ဆောင်ဆောင်မလုကြစေဖို့ပရောဖက်ဟေရှာယကနေတဆင့်သတိပေးခဲ့သေးတယ်ဆိုတာကိုသူကပြီးသတိရမိပါတယ်ဟေရှာယအနာဂတ်ကျမ်းအခန်းကြီး42အငယ်10မှာပါငါသည်ထာဝရဖျားဖြစ်၏ထိုနာမသည်ငါနာမဖြစ်၏ငါဘုံကိုအခြားသောသူအား၎င်းငါအသရေကိုရုတ်ထုဆင်းသူအား၎င်းငါမပေးဘလောက်ရှင်းတယ်အလွန်လေးနဲ့ပြီးတော့ကြောက်မဲ့ဖွယ်နဲ့ဆိုင်တဲ့အ내အတိတ်ပဲကိုဆောင်ထားပါတယ်သူ့ကိုအန်တုလို့မရနိုင်ဘူးဆိုတဲ့အချက်ကိုရှင်းရှင်းကြီးသတိပေးလိုက်တာပါပဲအငယ်24ဖျားသခင်ဤသာသနာတော်သည်တိုးပွားများပြားလေ၏အလွန်နုနယ်တဲ့အသင်းတော်ဟာရက်စက်ကြမ်းကြုတ်မှုနဲ့မုန်းတီးမှုတွေကြားထဲမှာပဲတိုးပွားများပြားလာတယ်ဆိုပါလားဘာဖြစ်လို့လဲဆိုရင်ပန်ရှင်သောဝိညာဉ်တော်ကိုဖျားသခင်ဟာဒီမြေပေါ်နဲ့ဒီအသင်းတော်ပေါ်မှာခြားထားပေးခဲ့ပြီမဟုတ်ဘူးလားဒီတမန်တော်ကြီးတွေအပေါ်မှာကောဘသူဥဆောင်တယ်လဲဖျားသခင်ရဲ့ပန်ရှင်သောဝိညာဉ်တော်သာလျှင်ဥဆောင်နေတယ်မဟုတ်ဘူးလားတမန်တော်ဝတ္ထုအခန်းကြီး7အငယ်25ဘာနဘာနှင့်ရှောလူတို့သည်လှုပ်ကြွေးခြင်းအမှုကိုဆောင်ရွက်ပြီးလျှင်မာကုအမိသစ်ကိုရသောယောဟန်ကိုလည်းခေါ်ခဲ့၍ယေရုရှလင်မြို့မှပြန်ကြ၏ယောဟန်မာကုဆိုတဲ့တမန်တော်ကြီးဟာဘာနဘရေရှောလူတို့နဲ့အတူယေရုရှလင်မြို့ကနေအန်တီအုတ်မြို့ဘက်ကိုလိုက်ပါသွားခဲ့ပါတယ်။ဘာနဘရေရှောလူတို့ရေဟာအန်တီအုတ်တပည့်တော်တွေပေးလိုက်တဲ့အကူအညီတွေနဲ့ယေရုရှလင်အသင်းတော်စီကိုရောက်လာခဲ့ကြခြင်းပဲဆိုတာကိုအတိတ်သင်ခန်းစာတွေမှာကျွန်တော်တို့လေ့လာခဲ့ကြပြီးပါပြီ။အခုအခန်းကြီး7ဟာဖြစ်ရင်ယေရုရှလင်မြို့တော်မှာအစယူဒပြည်နဲ့ရှမာရိပြည်ဆိုတဲ့ပတ်ဝန်းကျင်အထိတန်ရှင်သောဝိညာဉ်တော်အဖင်ခရစ်တော်ရဲ့အမှုတော်ဆောင်ခဲ့ခြင်းအကြောင်းကိုပနာမပြုခဲ့တဲ့အပိုင်းအခြားတစ်ခုကိုကလကာချပေးလိုက်တဲ့အပိုင်းပဲဖြစ်ပါတယ်။ရှေ့ဆက်ရမယ့်အခန်းကြီးတွေကတော့မြေကြီးစွန့်တိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်ဆိုတဲ့အတိုင်းပဲ။အလွန်ကြဲပြန့်လှတဲ့ကဘာမြေစွန့်အထိ လောကကဘာကြီးအတွင်းမှာအမှုတော်ဆောင်ခြင်းများကိုဖော်ပြသွားပါလိမ့်မယ်အဲ့ဒီမြေကြီးစွန်းတိုင်အောင်အမှုတော်ဆောင်ပြီးတော့ခရစ်တော်ရဲ့သက်တည်ဖြစ်ကြရမယ်ဆိုတဲ့ဗျာဒိတ်တော်သံဟာဒီကနေ့ကျွန်တော်တို့အချိန်ကာလအထိပဲ့တင်ဟစ်ကြွေအသံပေးနေစေပဲလို့လေးစားစွာတင်ပြလိုက်ပါစေမိတ်ဆွေတော်တာရှင်များခင်ဗျာတမန်တော်ဝတ္ထုအခန်းကြီး73နဲ့74တို့ဟာတာရှုမြူသာရှောလူကနေခရစ်တော်ကိုယုံကြည်ခြင်းအဖြစ်ဘဝသစ်ကိုရရှိလာသူတမန်တော်ကြီးရှင်ပေါလုရဲ့ပထမဦးဆုံးသောအမှုတော်ဆောင်ခရီးစဉ်ကြီးအကြောင်းကိုဖော်ပြသွားမှာဖြစ်လို့တပေါင်းတစည်းကြီးလေ့လာလို့ရတယ်ခေါင်းစဉ်တစ်ခုတည်းရဲ့အောက်ကကြမ်းကြီးနှစ်ဆောင်ဖြစ်ကြောင်းကျွန်တော်ကြိုတင်ဖော်ပြလိုပါတယ်။ဘာပဲဖြစ်ဖြစ်ခေါင်းစဉ်တစ်ခုတည်းဆိုပြီးတော့တပေါင်းတည်းပဲလို့သဘောထားထားသီးသန့်မဲ့သဘောထားထားအစီအစဉ်ကတော့လုံးဝပြည့်ရင်းလိမ့်မယ်မဟုတ်ပါဘူး။ဝိညာဉ်အနှစ်သာရယိုရင်းလိမ့်မယ်မဟုတ်ပါဘူး။နားလေပို့ပြီးတော့လွယ်ဖို့အတွက်ကတော့ပို့ပြီးတော့ကောင်းတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ဟာကောင်းကင်ဘုံတော်နဲ့မြေပေါ်ကနေကောင်းကင်ကိုမပြန်ကြွခင်အချိန်မှာအခိုင်အမာဆုံးမိတ်ဆွေခဲ့တာကတော့သင်တို့သည်မြေကြီးစွန့်တိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်ဆိုတဲ့အမိန့်တော်ပဲဖြစ်ပါတယ်။ဒါဟာခရစ်တော်ရဲ့ကယ်တင်ရှင်ယေရှုတော်ကိုအပြည့်ရှိတဲ့လူပေါင်းလောကတစ်ခုလုံးကမ္ဘာမြေကြီးရဲ့အရှိအနောက်တောင်မြောက်လေးမျက်နှာနဲ့တကွမြေကြီးစွန့်အရရတိုင်အောင်ဒီမေတ္တာတရားကိုဝေမျှပေးခြင်းအပြင်လူသားတိုင်းလူသားတိုင်းတို့ဟာသာဝရအသက်လန်းကိုစိတ်အေးချမ်းသာစွာရရှိပြီးတော့တူတောင်းတဲ့ကိုဘဝအသီးသီးကိုရှင်သန်နိုင်ကြစေဖို့ပဲဖြစ်ပါတယ်။ဒီစုကျေးစုကိုဘုရားသခင်ပေးတာလဲဘာဆန်းလဲ။ဒီလူတ ত্ত্ব ဝါဆိုတာဟာသူကိုယ်တိုင်မြေမှောက်ကနေဖန်ဆင်းပြီးတော့သူကိုယ်တိုင်အသက်ဝိညာဉ်ကိုမှုတ်သွင်းပေးခဲ့တယ်မဟုတ်ဘူးလား။ဘုရားသခင်ရဲ့ရှေ့တော်မှောက်မှာတန်ဖိုးအကြီးမားဆုံးလူတ ত্ত্ব ဝါဟာအခွင့်ဒုကံလူရန်စားဆိုရှင်မမှားပါဘူး။ကျွန်တော်တို့ဟာဒီတန်ဖိုးကိုကိုယ့်ကိုယ်ကိုသိနာလဲဖို့အထူးပဲလိုအပ်ပါတယ်။အခုဆိုရင်တမန်တော်ကြီးရှိမုန်ပေတရုရဲ့ဂန္ဓာကိုတာရှုမြူသာရှောလူဆိုတဲ့ခရစ်တော်သီးသန့်ခေါ်ယူခြင်းခံရသူမာတုရခေါင်းဆောင်ကြီးတယောက်ဟာနေရာဝင်ယူလိုက်တယ်လို့ကျွန်တော်စပြီးတွေ့ရပါတော့မယ်ပေတရုဟာခရစ်တော်ရဲ့အမှုတော်ကိုထိုက်ထိုက်တန်တန်ကြီးပါဝင်ဆောင်ရွက်ပေးခဲ့ပြီးတဲ့နောက်သူ့ရဲ့အခန်းဂန္ဓာကိုကျွန်တော်ခိတ္တခဏမေ့ရစေဖို့နှုတ်ကပတ်တော်ဟာဒရင်ကားမျှပြီးပုံကားချထားပြီးတဲ့နောက်ရှင်ပေါလုဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့ဂန္ဓာသစ်ကိုဖွင့်လှစ်လိုက်ပါပြီဒါကိုအခုဆက်လက်နားဆင်ကြည့်ကြပါစို့တမန်တော်ဝတ္ထုအခန်းကြီး73အငယ်1မှ3အန်တီအုတ်မြို့တွင်ရှိသောအသင်းတော်၌ဗာနဘမှစ၍နိဂာဟုခေါ်ဝေါ်သောရှုမောင်းကုရေနေပြည်သားလုကာစော်ပွားဟေရုဤတငယ်ချင်းအရင်းဖြစ်သောမာနင်နှင့်ရှောလူကြီးဟုသောပရောဖက်ပြုသူဆရာပြုသူရှိကြ၏ထိုသူတို့သည်သခင်ဖျားဝတ်ကိုပြု၍အစာကိုရှောင်ကြစဉ်တန်ရှင်သောဝိညာဉ်တော်ကငါခန့်ထားသောအမှုကိုဆောင်ရွက်စေခြင်းကဘာနဘာနှင့်ရှောလူတို့ကိုရွေးချယ်ခွဲထားကြလောဟုမိန့်တော်မူသည့်အတိုင်းအစာရှောင်၍ပထနာပြုလျက်ရှိသောထိုသူတို့ခေါင်းပေါ်မှလက်ကိုတင်၍လွှတ်လိုက်ကြ၏အခုယုံကြည်သူအဖွဲ့ထဲမှလူပေါင်းစုံပါဝင်တာကိုကျွန်တော်တို့သတိပြုမိဖို့လိုပါတယ်အဲ့ဒီအခြေကမှတမန်တော်ကြီးဘာနဘာနှင့်ရှောလူတို့ဟာအသင်းတော်ရဲ့သာသနာပြုရေးတမန်တော်တွေဖြစ်သွားကြပါပြီအခုဒီနေရာမှာသူတို့ခေါင်းပေါ်ကိုလက်ဝိုင်းပြီးတင်နေဆိုတာတခါထပ်ပြီးကြားရပြန်ပါပြီကျွန်တော်ပြောခဲ့တဲ့အတိုင်ဒါဟာလှုပ်ဖို့ဆောင်ပဲ့များအဖြစ်လူသားအချင်းချင်းအသိအမှတ်ပြုခြင်းဝေမျှတာဝန်ယူစေခြင်းဆိုတဲ့သဘောတရားဖြစ်ကြောင်းကိုလည်းကျွန်တော်အချင်းချင်းပြောခဲ့ပြီးပါပြီတနည်းအားဖြင့်အန်တီယုတ်အသင်းတော်ကခေါင်းဆောင်တွေအကုန်လုံးဟာရှောလူဘာနဘာတို့နဲ့တလုံးတဝပြီးဖြစ်သွားပြီသူတို့ရဲ့ကိုယ်စလဲတော်တွေအဖြစ်ရှောလူနဲ့ဘာနဘာတို့ဟာအမှုတော်ကိုလှည့်လည်ဆောင်ရွက်ကြရမယ်ဆိုတဲ့အမှုတော်ဆောင်တာဝန်ကိုဝေမျှလိုက်ခြင်းဆိုတဲ့အချက်ကိုဖော်ပြလိုက်ပါတယ်။သူတို့ကအဲ့ဒီလိုရပ်ဝဲမြေကြားခရီးသွားပြီးတော့တာဝန်ထမ်းဆောင်ခြင်းမှာတော့စောစောကလက်တွေတင်ပေးတဲ့ပုံကိုယ်တွေဟာအန်တီအုတ်အသင်းတော်ကိုတာဝန်အပြည့်အဝယူပြီးတော့အနည်းသာသနာတာဝန်တွေကိုဖြည့်ဆည်းကြရလိမ့်မယ်ဆိုတာဟာလေရှင်းရှင်းကြီးကျွန်တော်မြင်နိုင်ပါတယ်။အငယ်လေးထိုတို့တန်ရှင်းသောဝိညာဉ်တော်ဆေလွတ်တော်မူသောအခြင်းထိုသူတို့သည်သေလုကိမြို့သို့သွား၍ထိုမျိုးမှသင်္ဘောနှင့်လွင့်သဖြင့်ကုပ္ပရုကျွန်းသို့ရောက်ကြ၏သူတို့ရဲ့ခရီးစဉ်ကိုဥဆောင်သူကတော့ခရစ်တော်ရဲ့ကိုစားဖြစ်တဲ့တန်ရှင်းသောဝိညာဉ်တော်သာဖြစ်ပါလေဘယ်လူသားမှမဟုတ်ပါဘူးအငယ်ငါရှာလမိမျိုး၌နေစဉ်ယူရတရားစရက်များတွင်ဖျားသခင်၏နှုတ်ကပတ်တရားတော်ကိုဟောပြောကြ၏ယောဟန်သည်လည်းထိုသူတို့၏လက်ထောက်ဖြစ်သည်အခုဒီနေရာမှာကြားရတဲ့ယောဟန်ဆိုတာဟာယောဟန်မာကုပဲဖြစ်ပါလေတမန်တော်ကြီးတို့ဟာရောက်လေရာရအရက်တိုင်းမှာရှိတယ်။ဂျူးလူမျိုးတို့ရဲ့ဗိမ္မာန်တော်တွေကိုအခြေပြုပြီးတော့ ဟောကြားသွန်သင်ဆုံးမကြတယ်သာသနာပြုကြတယ်ဆိုတာကိုတွေ့ရပါတယ်အမှန်မှာတော့သူတို့အများစုဟာလေဂျူးလူမျိုးတွေမဟုတ်ဘူးလားဒီတော့ကယ်တင်ရှင်သခင်ခရစ်တော်ကိုလက်မခံခြင်းရင်သာနေရမယ်အသက်ရှင်တော်မူသောအနန္တတကုရှင်ဘုရားသခင်ကိုတော့အစဉ်တစိုက်ပြည့်ညတ်တော်တွေအပြင်ကိုးကွယ်နေတဲ့ဂျူးတွေရဲ့ဗိမာန်တော်တွေကိုသူတို့ဟာအရင်ဦးဆုံးသွားပြီးအခြေပြုရပါတယ်ရွေးကောက်တော်မူသောဣသရေလလူမျိုးတော်ဆိုတဲ့အတိတ်ပဲဟာပို့ပြီးတော့ဒီအတိုင်းဒီအကြောင်းအပြင်ပြည်ပြင်လာလိမ့်မယ်လို့ကျွန်တော်ကယူဆပါတယ်အဲ့ဒါကိုပဲကျွန်တော်ကဒီလူမျိုးတော်ကိုရွေးကောက်တော်မူသောလူမျိုးတော်ဆိုတာတခြားမဟုတ်ဘူးဓမ္မသမိုင်းစင်မြင့်ပေါ်မှာကမ္ဘာလောကကြီးတစ်ခုလုံးကိုစားဘုရားသခင်ဟာသူ့ကိုတရုတ်ဆောင်အဖြစ်တင်ထားတယ်ဆိုပြီးအချိန်ချင်းပြောပြခဲ့တာပါဣသရေလတွေဟာလူငယ်တဲ့နှစ်ပေါင်း900ကျော်အချိန်ကလေးကဘာဘူးလုံနိုင်ငံအစီရီယန်လို့ခေါ်တဲ့အာရှုရိနိုင်ငံတို့ရဲ့တိုက်ခိုက်မှုတွေနဲ့ကွဲပြားလွင့်ဆင်ပြီးတော့ကဘာအရရမှာနှံ့ပြနေကြတယ်။ရောက်လျာအရမှာသူတို့ရဲ့ဗိမာန်တော်တွေရှိနေတယ်။ဒီနည်းအားဖြင့်ခရစ်တော်ရဲ့ကယ်တင်ခြင်းတရားကိုအဲ့ဒီဓမ္မဟောင်းရဲ့ဗိမာန်တော်တွေကနေစပြီးတော့တမန်တော်ကြီးအပေါင်းတို့ဟာဟောပြောနိုင်ခြင်းဖြစ်တယ်ဆိုတာထင်ရှားနေပါတယ်။ပါဖုမျိုးတွေအခက်အခဲနဲ့ရင်ဆိုင်ရခြင်းဆိုတဲ့အကြောင်းကိုဆက်လက်တင်ပြလိုပါတယ်။တမန်တော်ဝတ္ထုအခန်းကြီး73အငယ်6နဲ့9တကြွန်းလုံးကိုရှောက်၍ပါဖုမျိုးတို့ရောက်ခြင်းဘာယေရှုအမည်ရှိသောယုဒအမျိုးသားမိဆာပရောဖက်ဖြစ်သောနတ်ဝိဇ္ဇာအတ္တသမားကိုမြို့ဝန်မင်းသေရဂိပောလုထံ၌တွေ့ကြ၏ထိုမြို့ဝန်သည်ပညာသရီးရှိသဖြင့်ဘာနပါနှင့်ရှောလုတို့ကိုခေါ်ပင့်၍ဖျားသခင်ဤနှုတ်ကပတ်တရားတော်ကိုနာလိုသောစိတ်ရှိသောအဲ့ဒီအချိန်မှာယောမဟာအဲ့ဒီဒေသတခွင်လုံးရဲ့ကိုလိုနီနိုင်ငံတော်ကြီးဖြစ်နေပါတယ်။ဒါကြောင့်မလို့အခုပေါ်လူတို့ရောက်ရှိသွားတဲ့ပါဖုမြို့မှာဒီသေရဂိပေါ်လူဆရာဟာယောမမြို့ဝန်ဖြစ်ရပါလိမ့်မယ်။သူ့စီကိုအစင်တစိုက်ဝင်ထွက်သွားလာနေတာကတော့ယူရအမျိုးသားမိဆာပရောဖက်ဘာရေရှုဆိုတဲ့လူလိန်လူညာတယောက်ကလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်။အဲ့ဒီတော့ဒီမြို့ဝန်မင်းဟာရှောလူနဲ့ဘာနဘတို့ဒီအရက်ဒေသကိုတရားဟောဖို့ရောက်လာတယ်ဆိုတော့ပင်ကိုစိတ်သဘောထားဖြောက်မှတ်သူအမှန်တရားကိုရှာလို့သူကလည်းဖြစ်တယ်အလျောက်သူတို့ကိုသူ့အိမ်ကိုဖိတ်ကြားပါလျော်တယ်တနည်းအားဖြင့်တော့ဒီမြို့ဝန်မင်းဟာယုံကြည်ခြင်းအားဖြင့်ဘုရားသခင်ကိုမျှော်လင့်နေတဲ့လူဖြစ်ရလိမ့်မယ်အဲ့ဒီအချိန်မှာသူပထမတွေ့ရတာကတော့မိဆာပရောဖက်အတုအယောင်ဘာရေရှုဆိုတဲ့လူလိန်လူညာပေါ့အခုအချိန်မှာတော့သူဟာအမှန်တကယ်ဘုရားသခင်ရဲ့တမန်တော်ကြီးတွေကိုတွေ့ပြီတွေ့လို့တဲ့စိတ်ဆန္ဒကလည်းပြင်းပြနေပြီအငယ်၈မှ၁၀အ내အားဖြင့်နဝိဇာအတ္တသမဟုဆိုလိုသောအေလုမအမည်ရှိသောထိုသူသည်မြို့ပုံကိုယုံကြည်ခြင်းမှလွှဲအံ့သောငါတမန်တော်တို့ကိုဟန်တားလိမ့်၏ထိုအခါပေါလုဟုအမည်တွင်သောရှောလူသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်သဖြင့်ထိုနဝိဇာအတ္တသမကိုစိတ်စိတ်ကြည့်ရှုဖြင့်လှဲ့ပြားခြင်းအကျိုးကိုဖျက်ခြင်းအမျိုးမျိုးနှင့်ပြည့်စုံသောမာနဤသာဖြောင့်မတ်ခြင်းတရား၏ရန်သူသင်သည်ထာဝရဘုရား၏ဖြောင့်မတ်သောလမ်းခရီးကိုမပြည့်စည်းပဲမနေနိုင်သလားဒါဟာဒီကနေ့ကပ္ပခေါင်းဆောင်အဆင့်မှာရှိနေတယ်လူတွေကိုအထူးဆင်ကျင်နှလုံးသွင်းစေမယ်ပရိတရားရရှိစေမယ်နှုတ်ကပတ်သမာကျမ်းစာတော်ရဲ့ဆုံးမသွန်သင်ချက်ပါတမန်တော်ကြီးရှင်ပေါလုကပြောလိုက်တယ်လှဲ့ပြားခြင်းအကျိုးဖျက်ဆီးခြင်းအမျိုးမျိုးနဲ့ပြည့်စုံတဲ့မာနဤသာသင်ဟာထာဝရဘုရားရဲ့ဖြောက်မှတ်သောလမ်းခရီးကိုမပြည့်စည်းပဲမနေနိုင်ဘူးလားဆိုတဲ့အတိတ်ပဲတာပဲခေါင်းဆောင်ဆရာမျိုးဟာနိုင်ငံအတွက်လူမျိုးအတွက်ကောင်းရကောင်းကျိုးကိုမယိမ့်မယိုင်ကြောက်စာတိုင်များပမာလုပ်နေရတဲ့ပုံစံတွေဖြစ်ပါတယ်။အာနာကိုတော်တဲ့မှန်ကန်စွာသုံးဆွဲဖို့လေအမြဲတမ်းဂရုစိုက်နေရတဲ့ပုံစံမျိုးဖြစ်ပါတယ်။ဒီအချိန်မှာမင်းပင်ကောင်းလျက်မင်းမြောင်ဖြစ်ဤဆိုတဲ့မြန်မာစကားအတိုင်းပဲလွဲမားတဲ့ဝါဒီတွေကဝင်ပူပြီးတော့နှီးမျိုးစုံနဲ့ဆွဲဆောင်တဲ့အချိန်မှာတကြီးတရားရင်ဖြစ်ကုန်ပြီးတော့ကိုဟာဖျားသခင်အခွင့်နဲ့သာအာနာတည်နေရသူဖြစ်တယ်။အာနာကိုသုံးဆွဲခွင့်ရရှိထားသူဖြစ်တယ်။ဖျားသခင်ကိုယ်သာကိုးကွယ်ရမယ်ဆိုတဲ့အမြင်မျိုးကွယ်ပြောက်သွားပြီးတော့လမ်းလွယ်သွေးပြီးလမ်းမတွေကိုရောက်တတ်ကြတယ်ဆိုတဲ့အချက်ကိုအထူးသတိပြုဖို့လိုတဲ့အပိုင်းပဲဖြစ်ပါတယ်။ဒါကိုရှင်ပေါလုရဲ့ဆုံးမသွန်သင်ချက်တွေဟာမိမောင်းထုတ်ပြသနေပါတယ်။ဗျာများနေရတဲ့အစိုးရဘဝတာဝန်ကြီးဈာမှာတိုင်းပြည်ခေါင်းဆောင်ကြီးပေါင်းမြောက်များစွာတို့ဟာသစ္စာတရားကိုရှာဖွေတွေ့ရှိနိုင်ကြပါစေ။သစ္စာတရားကိုရောင်ဝါးဝါဖြစ်သွားရမယ်ဒီမင်းပင်ကောင်းနဲ့မင်းမြောင်ဖြစ်ဆိုတဲ့မိစ္ဆာအယူဝါဒတွေကနေလွှဲရှောင်နိုင်ကြပါစေလို့ကျွန်တော်ဒီနေရာမှာလေးနဲ့စွာဆုတောင်းမြတ်တာပို့သလိုက်ပါရစေ။အခုအတိတ်ကာလကရှောလူဆိုတာဒီနေရာမှာစတင်ပြီးတော့အမိပြောင်းလဲသွားပြီဆိုတာမိတ်ဆွေတို့သတိပြုမိမယ်ထင်ပါတယ်။ဒီမှာဖော်ပြထားတာကသ ထိုအခါပေါလုဟုအမိတွင်သောရှောလုသည်ဆိုပြီးတော့ဖော်ပြထားပါတယ်။တနည်းအားဖြင့်ရှောလုဆိုတာပျောက်ကွယ်သွားပြီ။အမိပြောင်းလဲသွားပြီ။အဲ့ဒီပေါလုရဲ့အတိတ်ဘယ်ကတော့အ ਨੇ အချင်းမျှသာဖြစ်ခြင်းသိငယ်ခြင်းစသဖြင့်ဖြစ်ပါတယ်။ဘာပဲပြောပြောရှောလုဆိုတဲ့အတိတ်ဘဝကိုသူဟာတမင်မေ့ချံလိုက်ခြင်းနဲ့ဆန္ဒနဲ့ပေါလုဆိုတဲ့အမိကိုခံယူလိုက်ခြင်းဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။နောက်တစ်ခုဖြစ်နိုင်ခြေရှိတဲ့အချက်တစ်ခုကတော့အခုသူတွေ့မြင်ရတဲ့ယောမအမျိုးသားပါဖုမြို့တော်ဘုန်းဟာသေရဂိပေါလုဆိုတဲ့နာမည်ရှိပြီးသားဖြစ်တယ်။ဒီပုဂ္ဂိုလ်ဟာရှောလူကြောင့်ပြောင်းလဲခဲ့တဲ့လူဖြစ်ရလိမ့်မယ်။ရှောလူအသက်တာရဲ့ပထမဦးဆုံးကယ်တင်ပေးနိုင်တဲ့ဝိညာဉ်တစ်ခုရဲ့ပိုင်ရှင်ဖြစ်လိမ့်မယ်။ဒါကြောင့်မလို့ဒီမြို့တော်ဘုန်းရဲ့နာမည်ကိုသူဟာအမှတ်တရဂုဏ်ယူပြီးတော့ပေါလုဆိုတဲ့နာမည်ကိုပြောင်းလဲခေါ်ဝေါ်သမုတ်လိုက်ခြင်းလည်းဖြစ်နိုင်တယ်လို့ကျွန်တော်ကတော့လေးနဲ့စွာတွေးမိပါတယ်။တမန်တော်ဝတ္ထုအခန်းကြီး73အငယ်71နဲ့72ယခုပင်ထာဝရဘုရား၏လက်တော်သည်သင်အပေါ်သို့ရောက်၍နေကိုမျှမမြင်နိုင်အောင်အင်တန်ကာလပတ်လုံးသင်၏မျက်စိကွယ်လိမ့်မည်ဟုပေါလုဆိုသောခဏချင်းတွင်မျက်စိမြေးရှဲ့၍မှောင်မိုက်အသည့်ဖြစ်သည်ဖြင့်လက်ဆွဲပေးသောသူတို့ကိုရှာလျက်တက်လေလေရှိနေ၏ထိုအကြောင်းအရာကိုမြင်လျင်မြို့ဝန်သည်ယုံကြည်ခြင်းသို့ရောက်၍သခင်ဘုရား၏ဒေသနာတော်ကိုအလွန်အံ့ဩမိန်မော၍နေ၏ရှုပ်သွားမှာဆိုလို့အနည်းငယ်ရှင်းပြပါမယ်နော်အခုမျက်စိကွယ်သွားတယ်ဆိုတာတခြားမဟုတ်ပါဘူးယူရအမျိုးသားမိဆာပရောဖက်ဖြစ်ခဲ့တယ်ဘာယေရှုဆိုတဲ့လူပါပဲသူ့ကိုအေလူမာလို့လည်းခေါ်လို့ရပါတယ်အဲ့ဒီမိဆာပရောဖက်ဟာအင်မတန်ကာလကြာပြီးအထိမျက်စိကွယ်သွားစေဖို့အတွက်ရှင်ပေါလုဟာသင်ရှင်းသောဝိညာဉ်တော်အဖင်အမိန့်ချမှတ်လိုက်ခြင်းဖြစ်ပါတယ်ဒီအချက်ဟာရှင်ပေါလုကိုယ်တိုင်မျက်စိကွယ်ခဲ့ရပြီးမှဝိညာဉ်အလင်းပြန်လဲရရှိတာမျိုးဖြစ်စေဖို့အတွက်အကျိုးကျေးဇူးဒီပုဂ္ဂိုလ်မိစ္ဆာပရောဖက်အပေါ်မှာတက်ရောက်သွားခဲ့လေမလားလို့ကျွန်တော်ကတော့လေးနဲ့စွာတွေးမိပါတယ်။ဘာဖြစ်လို့လဲဆိုတော့ဖျားသခင်ရဲ့ကျေးဇူးတော်အနန္တဆိုတာကိုကျွန်တော်တို့ဟာလူအုံနှောင်းနဲ့မှီအောင်မှမတွေးနိုင်ပဲ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။သေရဂိပေါလုအမည်ရှိတဲ့ယောမမြို့တော်ဝန်ရဲ့မိစ္ဆာပရောဖက်ဖြစ်တဲ့အေလူမတို့ရဲ့ဟာအခုအချိန်ကစပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့မေတ္တာလင်းရောင်ချီကိုစတင်မြင်ကြရပြီလို့အကောင်းမြင်ရှုတော့ကနေလေးနဲ့စွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာတမန်တော်ဝိတ္ထုအခန်းကြီး73အခန်းငယ်73ကနေအခန်းငယ်52အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။